အမေရိကန်စာနာဇင်းသမားဂျန်နီဖန်စတာဟာအင်္ဂါနေ့ညဘက်ကမီရှိဂန်ပြည်နယ်ဟန်ဒနန်ဝုဒ်စ်မြို့မှာရှိတဲ့သူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။သူ့ရဲ့ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာဂျန်နေခဲ့ပြီးတိတ်မကြခင်မှာပြန်လာဖို့လင်းလင်းမဝယ်ပြီးပြီလို့ဒေတာတွင်းသတင်းဌာနတစ်ခုကဖန်စတာကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။ဂျန်နီဖန်စတာဟာမေလ24ရက်နေ့ကရန်ကုန်မြို့ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခံခဲ့ရတာပါ။နိုဝင်ဘာလ12ရက်နေ့မှာထောင်ဒဏ်17နှစ်ချမှတ်ခံရပြီးတဲ့နောက်နိုမာလာ15ရက်နေ့မှာပြည်တံအားလုံးကနေလူငယ်ငွေပေးပြီးတော့ပြည်နယ်နယ်ပေးပြီးပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ဖန်စတာလိုမျိုးရေးမှာအဓိကခန်းကဏ္ဍကနေပါခဲ့တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချဆန်ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့သူနဲ့ကြားမှာယုံကြည်မှုတည်ဆောက်နိုင်ခဲ့တာကဖန်စတာလိုမျိုးရေးအတွက်အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်။ဂျပန်မြန်မာချစ်ကြည်ရေးတေဥက္ကဋ္ဌဟီဒေဝါတနာဘေမြန်မာနိုင်ငံမျိုးသားပြန်လည်သိမ်းမြည်ရေးအထူးကိုယ်စားလှယ်နဲ့နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယူဝဲဤဆက်ဆက်ကောဝါနဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစစ်ဆေးညှိနှိုင်းရေးရစ်ချက်ဆန်စင်တာဥက္ကဋ္ဌဘီလ်ရစ်ချက်ဆန်တို့ရဲ့မေတ္တာရက်ခံချက်အရလူသားစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်စတာကိုပြန်လွှတ်ပေးခဲ့တာလို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။